မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်နိုင်ငံအကြားအပြန်အလှန်ပြောဆိုနေကြပေမဲ့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကတော့ဗမလိုက်မူတိုင်ရက်တိမဲ့အကြောင်းတုံ့ပြန်လိုက်တာကိုပြောပြပါမယ်ကျွန်တော်မိုးစော်ပါမြန်မာနိုင်ငံအရေးမှာတရုတ်နိုင်ငံရဲ့ဆောင်ရွက်ချက်တွေအပေါ်အမေရိကန်တန်ယုံအကြီးအကဲကမကြသေးခင်ကပဲထိုးနှက်ဝေဖန်ပြောဆိုလိုက်တဲ့အပေါ်တရုတ်နိုင်ငံကလည်းချက်ချင်းဆိုသလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်အင်အားကြီးနှစ်နိုင်ငံအကြားတန်တပန်ရေးရအခြေတင်ဖြစ်စရာတွေပေါ်ပေါက်နေပေမဲ့မြန်မာနိုင်ငံအနေနဲ့ကတော့လက်ရှိနိုင်ငံခြားရေးမူဝါဒအတိုင်းဆက်လက်ရည်တည်နေဆဲဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးရဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးအောင်ကိုက VOA ကိုအခုလိုပြောပါတယ်
လွတ်လပ်ပြီးတက်ကြွတဲ့ဗမလိုက်တဲ့နိုင်ငံရေးမူဝါဒနဲ့ညီဆက်လက်ကျင့်သုံးနေအိန္ဒိယနိုင်ငံနေနဲ့ဆက်ဆံရေးလည်းအလေးထားပါတယ်အရှိရဲ့အနောက်ရေတော့မဟုတ်ပါဘူးနော်နိုင်ငံတော်နဲ့ချစ်ကြည်ရင်းနေတဲ့ဆက်ဆံရေးကိုကျွန်တော်ရဲ့နိုင်ငံရေးမူဝါဒနဲ့ညီဆောင်ရွက်နေတဲ့နိုင်ငံလိုက်နာကျင့်သုံးနေတဲ့နိုင်ငံတိုင်းဖြစ်ပေါ်တော့ဒီပေနိုင်ငံနဲ့မဆိုဆက်ဆံရေးကောင်းအောင်ချစ်ကြည်ရင်းနေတဲ့ဆက်ဆံရေးကိုထူထောင်ထားတယ်ဒါပေမဲ့ဒီကိစ္စတော့သူတို့ရဲ့တန်ယုံရဲ့သဘောထားကိုထုတ်ပြောပြီးတော့ပြောကြတာပေါ့နော်ဒါပေမဲ့ကျွန်တော်လည်းဦးကြီးရုံတော့ဆက်ဆံရောတင်ပြထားပါတယ်
မြန်မာနိုင်ငံခြေဆိုင်အမေရိကန်တန်ယုံယာယီတာဝန်ခံဂျော့ဂျ်စီဘလီရဲ့သဘောထားအမြင်ဆောင်ပါမှာတော့တရုတ်နိုင်ငံရဲ့လုပ်ရက်တွေကြောင့်အိန္ဒိချင်းမြန်မာနိုင်ငံရဲ့အချုပ်ချာအာဏာပိုင်ဆိုင်မှုကိုထိခိုက်နေတယ်ဆိုပြီးရေးသားထားတာပါကျောင်းနိုင်ငံကစီးပွားရေးလုပ်ငန်းတွေကြောင့်မြန်မာနိုင်ငံရဲ့တဘာဝပတ်ဝန်းကျင်နဲ့လူမှုဘဝတွေထိခိုက်နေတာကြောင့်လည်းပြောဆိုထားပါတယ်မြန်မာနိုင်ငံရဲ့လေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့အမေရိကန်တန်ယုံယာယီတာဝန်ခံရဲ့ရေးသားချက်ဟာအမေရိကန်ကအရှိတောင်အာရှမှာတန်တမာရေးအရခြေလှမ်းသစ်ပြင်လာတာဖြစ်နိုင်ကြောင်းသုံးသပ်ပါတယ
်အမေရိကန်အစိုးရအနေနဲ့ဒီအရှိတောင်အာရှဒေသမှာဒီတရုတ်နဲ့ပတ်သက်တဲ့ဆက်ဆံရေးဆိုင်ရာခြေလှမ်းသစ်တစ်ခုကိုအစပြုကိုဥတည်လိုက်တယ်လို့မြင်ပါတယ်တနည်းအားဖြင့်တော့ဒီအရှိတောင်အာရှနိုင်ငံတွေအပေါ်မှာတရုတ်နိုင်ငံရဲ့နိုင်ငံရေးအရစီးပွားရေးအရလွှမ်းမိုးမှုတွေကိုရှော့ချနိုင်ဖို့တန်းပြန်နိုင်ဖို့ရည်ရွယ်တဲ့ခနဦးခြေလှမ်းတရဖြစ်လိမ့်မယ်လို့သုံးသပ်ပါတယ်
အမေရိကန်တန်တမာရဲ့ရေးသားချက်အပေါ်မှာတော့တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးအဆင်ပြေနေတာကိုမနာလိုမရှုစိတ်နဲ့လောက်ရအဖြစ်မြန်မာနိုင်ငံအခြေစိုက်တရုတ်တန်ယုံကလည်းချက်ချင်းဆိုသလိုတုံ့ပြန်ခဲ့ပါတယ်တရုတ်မြန်မာဆက်ဆံရေးကိုထိခိုက်အောင်ကြိုးပမ်းတဲ့အမေရိကန်ရဲ့လောက်ရတွေဟာအောင်မြင်မှုရရှိမှာမဟုတ်ကြောင်းလည်းတရုတ်တန်ယုံထုတ်ပြန်ချက်မှာဖော်ပြခဲ့တာပါနိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းကအင်အားကြီးနှစ်နိုင်ငံအကြားတန်တမာရေးတင်းမာမှုတွေကြားမှာမြန်မာနိုင်ငံအနေနဲ့ဆက်ဆံရေးမှာသတိထားဖို့လိုမယ်လို့သုံးသပ်ပါတယ
်တရုတ်ပြည်သူတမားနိုင်ငံဟာအိန္ဒိယချင်းမဟာအင်အားကြီးနိုင်ငံဖြစ်တယ်လို့ဒီမြန်မာနိုင်ငံထဲမှာလည်းတရုတ်နိုင်ငံရဲ့ဒီစီးပွားရေးကျွန်ကနေစီမံကိန်းနေအများပြားရှိတာလေလေအကြောင်းနောက်အမေရိကန်ပြည်ထောင်စုဟာဆိုလို့ရှိရင်လည်းကျွန်တော်တို့နိုင်ငံဒီမိုကရေစီအပြောင်းအလဲအတွက်ကိုအင်မတန်မှအရေးကြီးတဲ့အမေရိကန်ပြည်ထောင်စုရဲ့ထောက်ခံမှုနဲ့အတူနော်ဒီမိုကရေစီပြည်ပြောင်းလဲရေးကိုဆက်ပြီးပေါ်ဆောင်မှုလိုအပ်နေတဲ့အခြေအနေဖြစ်တဲ့အခါကျတော့ဒီနိုင်ငံလုံးနဲ့ဆက်ဆံရေးကိုအပြောင်းအလဲရှိရှိသူလဲနိုင်ကိုလဲနိုင်နောက်ပြည်သူလူထုလည်းအကျိုးရှိမဲ့ဘက်ကနေဥပဒေပေါ်ဆောင်နိုင်မှုလိုအပ်တယ်လို့မြင်ပါတယ
်မြန်မာနိုင်ငံရဲ့အဓိကကုံသွယ်ဘက်နိုင်ငံတစ်ခုဖြစ်တဲ့တရုတ်နိုင်ငံဟာအရင်တုန်းကမြန်မာဆက်ဆိုးရတွေလက်ထက်ကလေးကနိုင်ငံရေးစီးပွားရေးအရဩဇာညောင်းတယ်လို့အများကယူဆခဲ့တာပါမြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီ2015ခုနှစ်ရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်မှာလေတရုတ်နိုင်ငံကဆက်ဆံရေးတိစောက်ဖို့ကြိုးပမ်းတာတွေရှိခဲ့တယ်လို့တရုတ်သမ္မတရှီကျင်းပင်ကိုယ်တိုင်လည်းဒီနှစ်ဇန်နဝါရီလတည်းမှာမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးခီးစဉ်အတွင်းတရုတ်နိုင်ငံရဲ့ခပလန်းစီမံကိန်းနဲ့ပတ်သက်တာတွေအပါအဝင်သဘောတူညီချက်33ခုကိုလည်းလက်မှတ်ရေးထိုးခဲ့ကြပါတယ်ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်